45ဦးမြောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဆွဲချက်တင်ဖို့နယူးယောက်တရားရုံးတရားသူကြီးအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုသမိုင်းမှာသမ္မတဟောင်းတဦးကိုဆွဲချက်တင်တာဟာဒါဟာပထမအဦးဆုံးဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်တွေရဲ့သဘောထားတုံ့ပြန်မှုတွေကိုကိုအောင်အောင်ကစူးစီးတင်ပြပေးမှာပါ။
အမေရိကန်ပြည်အစုသမိုင်းမှာဒေါ်နယ်ထရန့်မှာသူ့ပေါ်တရားစွဲတဲ့မသိန့်လွှတ်တော်မှာနှစ်ကြိမ်မဲခွဲဆုံးဖြတ်ခံခဲ့ရတဲ့ပထမဆုံးသမ္မတဖြစ်ခဲ့သလိုအခုသမ္မတဟောင်းဘဝမှာလည်းစွဲချက်တင်ခံရတဲ့ပထမဆုံးသမ္မတဖြစ်လာပါတယ်ထရန့်မှာသူနဲ့ဆက်ဆံခဲ့ဘူးတဲ့လိန်ဖြောပြေးရေးဇလန်းတွေရိုက်တဲ့မင်းသမီးစတောမင်းဒန်နီယယ်စ်ကို2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းနှုတ်ပိတ်ခဒေါ်လာ3,000ကိုရှေ့နေကတဆင့်ပေးခဲ့တာနဲ့ပတ်သက်လို့နယူးယောက်မန်ဟန်တန်ခရိုင်ရှေ့တွေကနေ့တွင်နဲ့ချီစုံစမ်းစစ်ဆေးခဲ့ရကနေအခုကဒီကိစ္စနဲ့ဆက်ဆက်ပြီးထရန့်ကိုတရားစွဲဖို့ Grand Jury အဖွဲ့ကကြာသာရေးနေ့မှာဆုံးဖြတ်လိုက်တာပါဒီကိစ္စအပေါ်အမေရိကန်တွေကအခုလိုတုံ့ပြန်ကြပါတယ
် Finally I mean should have been indicted for
သူ့ပေါ်အမှုပေါင်းတန်းတဲ့ချီအတွက်တရားစွဲတဲ့ပေမဲ့နောက်ဆုံးတော့ဒီတစ်ခုနဲ့စွဲချက်တင်လိုက်ပါပြီအချိန်ကျလာပြီလို့ပြောရမှာပေါ့
I think it's a silly charge. I think America can spend.
ဒီဆွဲချက်ကရည်စရာကောင်းပါတယ်။အရေးကြီးတဲ့ကိစ္စတွေရှိရတဲ့အတွက်ဒီဘို့ကြောင့်လည်းပြေးနေတဲ့ကြွက်ကိုဖမ်းပြနေတာပါ။သူကကြွက်မဟုတ်ပါဘူး။ဒီတိုင်းပြည်နဲ့ပတ်သက်ပြီးသူအများကြီးလှုပ်ပေးခဲ့ပါတယ
်။2020သမ္မတရွေးကောက်ပွဲမှာရှုံးနေပြီးနောက်ထရန့်မှာ2024သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ကြိုးပမ်းနေချိန်မှာပဲအခုလိုဆွဲချက်တင်ခံရတာပါ။
I mean it doesn't affect my personal life so it is what it is but he'll get off
you know nahi jara ga chano bwa ba ma thi kai ma mho paw a yin nong ga tu bo swae jet tin ga ra ri ga ni le tu lut khen ga ba de a lo me yu phit chan ga ma ba
this is probably what they want the trump campaign wants
lo myo phit la si chi ma lo daw tin ma de trump message coe phwe ga di lo myo phit si chin da ba pasat kong sia ma du be na ga chaw nya kwe ma tu ga mhu ga ni lut pi ba anai ya bi ga o me pi ja nu pyo ma ba
I think that this indictment shows
that ဆွဲဆိုဆုံးဖြတ်ချက်ဟာယဉ်ကျေးတဲ့လူပေါင်းတိုင်းဝိုင်းအတွက်ဥပဒေအထက်မှာဘယ်သူမှမရှိဘူးဆိုတာကိုပြလိုက်တာပါသူရာဇဝတ်မှုကျွန်းနေဆိုရင်အဲ့ဒီအတွက်ပြစ်ဒဏ်ကျခံရမှာပါ
သမရပေါ်ဆွဲချက်အတိအကျကိုတော့မသိရသေးပေမဲ့လာမယ့်ရက်ပိုင်းတွေအတွင်းထုတ်ပြန်လာလိမ့်မယ်လို့တော့ခန့်မှန်းရပါတယ်မန်ဟတ်တန်နယ်မြေတရားရုံးမှာတရားဝင်ဆွဲချက်မတင်ရသေးခင်ထရမ့်ကိုဘလို့ဖမ်းဆီးမယ်ဆိုတာလဲလောလောဆယ်သူချမသိရသေးပါဘူးမန်ဟတ်တန်အစိုးရရှိနေElvin Breck ယုံကဂုခါထရမ့်ရဲ့ရှေ့နေကိုဆက်သွယ်ထားပြီးတရားရုံးတော်ရှေ့မှောက်လာရောက်ဖို့စင်ခေါ်ထားပါတယ်ထရမ့်ရဲ့ရှေ့နေဂျိုးတက်ကိုပီနာကတော့နောက်သတင်းပတ်အစောပိုင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆောင်ရွက်ဖို့ရှိကြောင်းပြောဆိုထားပါတယ်ခင်ဗျာ